တနိုင်ငံလုံးအတိုင်းအတာနဲ့လက်လက်မဲဆန္ဒနဲ့19နေရာရှိပြီးလာမယ့်ဧပြီလ1ရက်နေ့မှာကြားဖြတ်ရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးမှာပြည်သူ့လွှတ်တော်၄နေရာနဲ့အမျိုးသားလွှတ်တော်တနေရာတို့မှာလွှတ်တော်ကိုယ်စားလှယ်လက်လက်နေတာဖြစ်ပြီးအဲ့ဒီတဲကတကုံမြို့တစ်အရှိပိုင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာမှာနိုင်ငံရေးပါတီ၅ပါတီကကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။လယ်မြေပြည်ထနာကျူးကျော်ပြည်ထနာတွေနဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်အစည်းအဝေးတွေမှာမိဂုံးနေအဆိုတွေတင်နိုင်အောင်ကျူးသားသွားမှာဖြစ်ကြောင်းဒီနေ့မဲဆွယ်စည်းရုံးရမှာပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဦးနေကျော်ကပြောပါတယ
်ကျွန်တော်တို့ဒီဒေသမှာရှိနေတဲ့လေယာဉ်ကြီးကိစ္စတွေကျူးကျော်ကိစ္စတွေမတ်ပုံနေကိစ္စတွေသကုံစင်းကိစ္စတွေဆိုင်ကယ်စည်းကွင်းတွေစီပင်ကိစ္စကိစ္စရရများမြောင်တဲ့ဥစ္စာတွေဒီဒေသမှာအများကြီးရှိနေတယ်ဒီဒေသရဲ့အချိုးကိစ္စတွေကိုကျွန်တော်ပြည်သူ့လွှတ်တော်မှာကိုယ်စားလှယ်တယောက်အနေနဲ့တင်ပြခြင်းနဲ့ဆွေးနွေးခြင်းနဲ့အဆိုပြုခြင်းနဲ့မေးခွန်းမေးခြင်းနဲ့တင်ပြဆွေးနွေးခွင့်တွေရဖို့အတွက်ကျွန်တော်ကိုယ်စားလှယ်တယောက်အနေနဲ့ပြည်သူ့ရဲ့ဆေးကံတယောက်အနေနဲ့တာဝန်ပေးအားခြင်းနဲ့အနေနဲ့မဲတက်ပေးဖို့ကျွန်တော်ဒီနေရာကနေပြောဆိုလိုပါတယ
်မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပြည်သူတွေကိုထိခိုက်နစ်နာအောင်ဆောင်ရွက်မှာမဟုတ်သလိုတရားဥပဒေစိုးမိုးရေး2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်2015ခုနှစ်ရွေးကောက်ပွဲမှာလည်းဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ကြားဖြတ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲအောင်နိုင်ရေးအတွက်ရန်ကုန်တိုင်းအတွင်းကလက်ရှိလွှတ်တော်ကိုယ်စားလှယ်တွေကလည်းမဲဆွယ်စည်းရုံးရေးမှာပါဝင်ခဲ့ကြပါတယ်။လက်ရှိတကုံမျိုးတစ်အရှိပိုင်းမျိုးနယ်မှာလယ်မြေတွေတင်းစည်းခံလိုက်ရတာတွေနဲ့ပတ်သက်ပြီးအမှန်တကယ်တင်းစည်းခံရသူတွေရော်ချင်းဝင်ရရှိအောင်အစိုးရကဆောင်ရွက်နေကြောင်းလက်ရှိတကုံမျိုးတစ်အရှိပိုင်းတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးကျော်မောင်ကပြောပါတယ
်။ NLD အစိုးရအနေနဲ့နိနာနဲ့လယ်သမားတွေအတွက်အချောင်းကသူကနှစ်ခုပဲရှိပါတယ်။အမှန်ကယ်ရော်ချင်းလည်းမရဘူး။တကယ်နဲ့နိနာဆုံးရမှုရှိရယ်ဆိုရင်ကျွန်တော်အဲ့လယ်သမားတွေကိုပြန်ပေးလို့ရတဲ့လယ်တွေကိုပြန်ပေးမှာပါ။ပြန်ပေးလို့မရဘူးတကယ်လည်းမရဘူးလေဆိုလို့ကျွန်တော်ကရော်ချေးပေးရစင်နဲ့သွားမှာပါဒါ NLD အစိုးရရဲ့ကျွန်တော်တို့ရဲ့ရွေးကောက်ပွဲကျွေးကြော်တယ်လို့ပဲပြောင်းလဲချိန်တကယ်အပြောင်းလဲတစ်ခုကိုကောင်းဖို့ဆိုဆောင်ရဲမှာပါ
ဂျားဖြတ်ရွေးကောက်ပွဲကိုပြည်သူလူထုစိတ်ဝင်စားမှုရှိလာအောင်ဂျားဖြတ်ရွေးကောက်ပွဲရဲ့ရေးပါပုံကိုပြည်သူတွေသိရှိမှုစိတ်ဝင်စားမှုများလာအောင်လှုပ်ဆောင်ရမှာဖြစ်တယ်လို့လက်ရှိရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးနေဘုံလက်ကပြောပါတယ
်ခက်ခဲရတော့ဟိုပေါ့နော်ကျွန်တော် 2015 ရွေးကောက်ပွဲကြီးလို့နေရာတနိုင်ငံလုံးတိုင်းတာနဲ့မဟုတ်ဘူးမဟုတ်တဲ့အခါကျတော့အဲ့လိုမျိုးဒီတက်ကြွမှုပါတော့နည်းနည်းလေးတော့အားနေတာပေါ့ဒါပေမဲ့လည်းဂျာဘတ်ရွေးကောက်ပွဲရဲ့သဘောတရားကိုလူထုနားလည်အောင်ဒီချက်ပို့ပြီးရှင်းပြဖို့တော့အသင့်တယ်ဗျာနော်အဲ့လိုရှင်းပြမှဒီဂျာဘတ်ရွေးကောက်ပွဲရဲ့ရေးပါမှုကိုဒါလူထုကနားလည်မှာအဲ့တော့တခါတခါကျလူထုကရောပါတယ်ဟာရွေးကောက်ပွဲတွေကငါးနှစ်တခါလဲပြောသေးပါလို့ခဏခဏလာတယ်ဟိုမှာငါးနှစ်တခါကျွန်တော်ရွေးကောက်ပွဲရောနိုင်ငံလုံးတိုင်းတာနဲ့ရှိတယ်ရှိပေမဲ့အဲ့လိုရွေးကောက်တင်မြှောက်ခံတဲ့သူတွေထဲမှာမှဒီတချို့တွေကဒီအုပ်ချုပ်ရေးဘက်ကိုရောက်သွားတာမျိုးရှိတယ်အဲ့ဂျာဘတ်ရွေးကောက်ပွဲမှာဒါဒီ50နေရာတွေပြန်မဖြစ်ဘူးဆိုရင်ဒါဒီမျိုးနယ်တွေအတွက်ဒါထိခိုက်မှုနစ်နာမှုတွေရှိတာပေါ့နော်အဲ့ဒါကြောင့်မလို့ဒါဂျာဘတ်ရွေးကောက်ပွဲရေးပါမှုပါလဲပဲဒီလောက်အရေးကြီးတယ်ဆိုတော့လူတို့သိအောင်ပို့ပြီးတော့အသိပညာပေးရမယ်ထင်တယ
်တကုံမျိုးတစ်အရှိပိုင်းမျိုးနယ်ကလက်လက်သွားတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအပြင်အမျိုးသားဒီမိုကရေစီအင်အားစုပါတီလူပေါင်းတဲ့ပါတီပြည်တော်စုကြံ့ခိုင်ရင်တဲ့ဖွံ့ဖြိုးရေးပါတီနဲ့ဒီမိုကရက်တစ်ပါတီမြန်မာတို့ကကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကတကုံမျိုးတစ်ရှေးပိုင်းမျိုးနယ်မဲဆန္ဒနယ်မှာ NLD ပါတီကနိုင်ရရှိခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမျိုးအောင်ဟာနေပြည်တော်ကောင်စီဥက္ကဋ္ဌအဖြစ်တာဝန်ပေးအပ်ခံရတဲ့အတွက်လွှတ်တော်ကိုယ်စားလှယ်အဖြစ်ကနေနှုတ်ထွက်လိုက်ရတာဖြစ်ပါတယ်တကုံမျိုးတစ်ရှေးပိုင်းမျိုးနယ်မှာရက်ကွက်30နီးပါးနဲ့ကြေးရွာ2ရွာရှိပါတယ်ဒါအပြင်ကနဦးကျညာထားချက်အရမဲပေးပိုင်ခွင့်ရှိသူ9000ကျော်ရှိပြီးမဲယုံ180နီးပါးထားရှိမှာဖြစ်တယ်လို့သိရပါတယ်တကုံမျိုးတစ်ရှေးပိုင်းမျိုးနယ်မှာဝင်ရောက်ရှင်ပြိုင်မဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဦးနေကျော်ဟာ1988ခုနှစ်ကတည်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်အဖြစ်ဝင်ရောက်ခဲ့တာဖြစ်ပြီးနိုင်ငံရေးလှုပ်ရှားမှုတွေကြောင့်အင်းစိန်ထောင်တရက်ထောင်ဖန်အန်ထောင်တွေမှာ12နှစ်ကြာကြာထိမ့်သိမ်းခံခဲ့ရပြီးနိုင်ငံတော်လူငယ်ချမ်းသာခွင့်အမိန့်နဲ့2011ခုနှစ်အောက်တိုဘာ12မှာပြန်လည်လွတ်မြောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ